နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တယ်ဆိုပြီးထောင်ဒဏ်9နှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော်2ဦးကိုချွင်းချက်မရှိအ мян ပြန်လွှတ်ပေးဖို့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေနဲ့လူအခွင့်အရေးအဖွဲ့အစုစုပေါင်း50ကျော်ကနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တန်းအိတ်ခွင့်ပေးစာရေးသားတောင်းဆိုလိုက်ကြပါတယ်။ကိုဝါလုံးတို့အမှုကမနေတော့ကအယူခံဝင်ထားပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါ။သတင်းသမားများကွယ်စောင့်ရှောက်ရေးအဖွဲ့ CPJ နေစည်းမချသတင်းတော်များအဖွဲ့ RSS စတဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေအပါအဝင် HW လူအခွင့်ရေးစောင့်ကြည့်အဖွဲ့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာအခွင့် AI အဖွဲ့တို့လိုလူအခွင့်ရေးအဖွဲ့စုစုပေါင်း50ကျော်ကနိုဝင်ဘာ5ရက်နေ့စွဲနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တန်းအိတ်ခွင့်ပေးစာတစ်စောင်ပေးပို့ခဲ့တာပါအဲဒီစာထဲမှာအဓိကတောင်းဆိုတာကရိုက်တာသတင်းတော်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုကျင်းရမရှိအ мян ဆုံးပြန်လွှတ်ပေးဖို့ဖြစ်ပါတယ်။ဘာကြောင့်ဒီလိုတောင်းဆိုရတာပါလဲ CBJ အဖွဲ့ရဲ့အာရှရေးရာဒါရိုက်တာ Steve Butler ကတော့ရိုက်တာသတင်းတော်တွေဟာပြစ်မှုကျူးလွန်ခဲ့ခြင်းမရှိဘူးလို့ယုံကြည်တာကြောင့်အ мян ပြန်လွှတ်ပေးဖို့တောင်းဆိုရတာဖြစ်ကြောင်းပြောပါတယ
်။ These two journalists in jail unjustly and that they should be freed immediately. They have not committed any crime.
ဒီကနေ့တော့သူကိုမတရားထောင်ချခဲ့တာ။သူကပြစ်မှုကျူးလွန်ခဲ့တယ်မဟုတ်တာကြောင့်သူ့ကိုအ мян ဆုံးပြန်လုပေးလိုက်ပါတယ်။ဒါဥတီထားတာကကိုဝါလုံးလို့ရှိနေတာတရားရုံးမှာအကြံဉာဏ်ဝင်ထားပါတယ်။ဒါကနည်းလမ်းတစ်ခုပါ။နောက်တနည်းကတော့ဒေါက်ဆန်းစုကြည်တို့ဆိုရတာဒီကနေ့တော့ဒီကိုလူငင်းချမ်းသာခွင့်ပေးလို့ရပါတယ်။လူငင်းချမ်းသာခွင့်ပေးလိုက်ရင်တော့သူတို့မိသားစုနဲ့အ мян ဆုံးပြန်ဆုံခွင့်ရနိုင်မှာပါ။အ
ိဇာဒူဘီအဖွဲ့ရဲ့အားချရေးရာတာဝန်ခံ Brad Adams ကလည်းဒေါက်ဆန်းစုကြည်အနေနဲ့သတင်းလွတ်လပ်ခွင့်ကိုအတိအမှတ်ပြုလေးစားတဲ့အနေနဲ့ရိုက်တာသတင်းတော်တွေကိုအ мян ပြန်လွှတ်ပေးဖို့လိုတယ်လို့ဆိုပါတယ
် The two writers journalists are not guilty of any crime. They were doing their job as journalists trying to find out information about a mass killing.
ဒီရိုက်တာသတင်းတော်တို့ဟာရာဇဝတ်မှုကျူးလွန်တဲ့သူတွေဖြစ်ပါဘူး။သူတို့ဟာသတင်းတော်တွေနဲ့သူ့ပြောင်းလိုက်တက်တဲ့သတင်းကိုရနိုင်လို့သူတို့လုပ်ဖို့သူတို့လုပ်ခဲ့ကြတာပါ။ဒေါက်ဆန်းစုကြည်အနေနဲ့သတင်းလွတ်လပ်ခွင့်ကိုအတိအမှတ်ပြုတယ်ပါတယ်။သူအတိုက်ခံပေါ်မှာလေကသတင်းလွတ်လပ်ခွင့်ရှိရမယ်ဆိုတာကိုပြောဆိုခဲ့သူပါ။ NLD အစိုးရလက်ထက်မှာနိုင်ငံရေးကျင်းသာဆိုတာစက်မရှိတင်တော့ပါဘူး။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအ мян ဆုံးပြန်လွှတ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်
။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်မပေးမချင်းသူတို့အနေနဲ့ဒီရိုက်တာသတင်းတော်နှစ်ဦးအမှုကိစ္စကိုနိုင်ငံတကာကပိုတိလာအောင်လုပ်သွားဖို့နဲ့မြန်မာအစိုးရဘောကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဖိအားတွေပိုတိုးလာအောင်လှုံ့ဆော်သွားမယ်လို့ CPJ ရော HRW အဖွဲ့တွေကပါပြောပါတယ်ဗက်တာသတင်းတော်ကိုဝါလုံးကိုဖမ်းဆီးတာပြီးအမှုရင်ဆိုင်ရကြမှာပဲသူသမီးလေးကိုဖမ်းမြင်ခဲ့တာကြောင့်မိသားစုအ мян ပြန်ဆောင်ခွင့်ရနိုင်မယ့်အချိန်ကိုမျှော်လင့်နေကြောင်းကိုဝါလုံးရဲ့ဇနီးမပန်းအီမွန်ကပြောပါတယ
်သူကိုယ်တိုင်လည်းပဲခုချိန်ထိသူသမီးနဲ့သူမတွေ့ရသေးဘူးငွေပြီးသွားတဲ့ခလေးကအပြင်မှာဖြူသလားမဲသလားဆိုတာသူခုချိန်ရောသိဘူးလက်ပုံတော့ပဲသူမြင်ရတာပေါ့
နိုင်ငံတော်ဆွေးဝဲချက်အဲ့ဥတွေချိုးဖောက်မှုဖြစ်မြောက်အောင်လို့ဒီနောက်ကိုဝါလုံးတို့ကိုအမှုစဉ်ဖမ်းဆီးခဲ့ခြင်းသာဖြစ်တယ်လို့အစိုးရတပ်တွေဒူရဲမှုမိုးရံတွေကတရားခွင်မှာထွက်ဆိုခဲ့ပါတယ်။ဒီကံမြောက်ပိုင်းဒေသအင်းဒင်ရွာမှာမွတ်စလင်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအစုအပြုံလိုက်တပ်ဖြတ်မှုတွေရှိခဲ့ပြီးရိုက်တာသတင်းဌာနကအဲ့ဒီသတင်းကိုဖော်ထုတ်ရေးသားခဲ့တာပါ။နိုင်ငံတကာကဝေဖန်ပြစ်တင်မှုတွေနောက်ပိုင်းမှာတပ်မတော်ကအရေးယူအပြစ်ပေးတာတွေလုပ်ခဲ့ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖော်ပြမှုနဲ့ကိုလာကြာရုံးတင်စစ်ဆေးခဲ့ပြီးနောက်မြောက်ပိုင်းခရင်တရားရုံးကထောင်ဒဏ်9နှစ်ချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ